ရုရှားနိုင်ငံရေးဝန်ကြီးဆာဂျီလက်ဗရော့ကဂျူးစမ်းကျင်ရေးမှတ်ချက်စကားပြောကြားခဲ့တာကိုရုရှားသမ္မတဗလာဒီမာပူတင်ကဣသရေလဝန်ကြီးချုပ်နက်ဖတီဘက်နက်ကိုတောင်းပန်လိုက်ပါတယ်။ဟစ်တလာကိုယ်တိုင်ကဂျူးသွေးပါကြောင်းရုရှားနိုင်ငံရေးဝန်ကြီးလက်ဗရော့ကဒီသတင်းပတ်အစောပိုင်းကအီတလီရုတ်တံသတင်းတောက်ကိုပြောကြားခဲ့ပါတယ်။သမ္မတပူတင်ရဲ့တောင်းပန်စကားကိုဣသရေလဝန်ကြီးချုပ်ဘန်နက်ကလက်ခံကြောင်းနဲ့ဒုတိယကမ္ဘာစစ်အတွင်းကနာဇီတွေရဲ့ဂျူးလူမျိုးတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ Holocaust အောက်မေ့ပွဲနဲ့ဂျူးလူမျိုးတွေအပေါ်ရှင်းရှင်းလင်းလင်းပြောသွားတဲ့အတွက်လဲကျေးဇူးတင်ရှိကြောင်းဣသရေလဝန်ကြီးချုပ်ယုံကသဘောထားထုတ်ပြန်ပါတယ်။ဒါပေမဲ့လည်းရုရှားအစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့တောင်းပန်ထားတာကိုဖော်ပြခြင်းမရှိဘဲနာဇီတွေရဲ့ဖမ်းဆီးညှဉ်းပန်းတပ်ဖြတ်ခံခဲ့ရတဲ့ဂျူးလူမျိုး6တန်းတည်းက40ရာခိုင်နှုန်းဟာဆိုဗီယက်နိုင်ငံသားတွေဖြစ်ကြောင်းလည်းပါရှိပါတယ်။ဒါ့အပြင်ဣသရေလနိုင်ငံမှာအခြေချနေထိုင်တဲ့ဆိုဗီယက်စစ်ပြန်ဂျူးလူမျိုးတွေကျန်းမာစီကြောင်းစုတောင်းလိုက်ပါကြောင်းလည်းဖော်ပြထားပါတယ်။အပြန်အလှန်အနေနဲ့ဣသရေလဝန်ကြီးချုပ်ဘန်နက်ကလည်းနာဇီဝါဒအပေါ်အနိုင်ရအောင်မြင်မှုမှာဆိုဗီယက်တပ်နီတော်ရဲ့အဆုံးဖြတ်ပေးမှုကိုလည်းမှတ်ချက်ပေးဂုဏ်ပြုလိုက်ပါတယ်။ရုရှားသမ္မတပူတင်နဲ့ဣသရေလဝန်ကြီးဘန်နက်တို့ဟာဒီလမေ9ရက်နေ့မှာနာဇီတွေအပေါ်အောင်နိုင်ခြင်းအထိတ်မှတ်နဲ့ယူကရိန်းစစ်ပွဲတို့နဲ့ပတ်သက်ပြီးဆွေးနွေးကြလိမ့်မယ်ဖြစ်ပါတယ်။